ပင်နိုင်ငံဘာစီလိုနာမှာလူ14ဦးထဏ်မင်းနဲ့တိုက်ဆုံးပြီးတရားကြောင်ထဏ်ရခဲ့တဲ့ချန်ဆက်ဝါရီရဲ့ကားနဲ့တိုက်ခိုက်မှုနှစ်ခုနဲ့ဆက်နွယ်ပြီး၄ယောက်မြောက်လူတူကိုဖမ်းဆီးလိုက်ကြောင်းကက်တလိုနီးယားဒေသရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကဒီကနေ့မှပဲ Twitter Internet လူမှုကွန်ရက်မှာအတိအကျကြေညာခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုခြင်းမရှိပါဘူးရဲတပ်ဖွဲ့ကဖမ်းဆီးထားသူတွေကတူနဲ့ညီကိုတော်ဆက်သူတူကိုဆက်လက်ရှာဖွေနေကြောင်းရဲတပ်ဖွဲ့ကပြောပေမဲ့အလိုရှိနေတဲ့မူဆာအိုကာဘီဆူသူဟာတက်ခဲ့ရမှာအတုံးပြုတဲ့ကားကိုမောင်းနေသူဟုတ်မဟုတ်အတိအကျမသိရသေးဘူးလို့လည်းဆိုပါရယ်လွန်မြောက်နေသူနဲ့ညီကိုတော်သူဒရက်ဟော့ကပါကကိုတော့ဘာစီလိုနာမြို့မြောက်ဖက်ကီလိုမီတာ100အကွာမှာရှိတဲ့ရီပိုးမြို့မှာမင်းကဖမ်းဆီးခဲ့တာပါမင်းတို့ကတက်ခဲ့မှုအတွင်းမှာတော့ဘာစီလိုနာမြို့ကလာရမ်ဘလာလမ်းမကြီးပေါ်မှာဇန်ကားစီးကိုရှင်ပြင်းနဲ့မောင်းနေပြီးလက်ချောက်ကလူတွေကိုဝန်တိုက်ခဲ့တာပါချင်းချင်းထွက်ပြေးသွားတဲ့ဇန်ကားမောင်းသူကိုတော့အခုခါအာဏာမှန်တွေဆက်လက်ရှာဖွေနေပါတယ်ဘာစီလိုနာမြို့တော့တာမန်ကကမ်ပရင်းမြို့မှာလည်းအလားတူကားနဲ့တိုက်ခိုက်မှုဖြစ်ပွားရမှာလမ်းတော်လမ်းလာရင်းနဲ့ရင်းကားတစ်စင်းတို့ကိုဝန်တိုက်ခံရပါတယ်ဒီတစ်ဖက်ကတော့ကိုယ်မှာပေါက်ခွဲပစ္စည်းတွေပတ်ထားတဲ့တိုက်ခတ်သူ၅ဦးအတိဖန်ဆီးမိတဲ့အကြောင်းပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ပေါက်ခွဲပစ္စည်းတွေဟာအတုတွေဖြစ်နေကြောင်းတွေ့ရှိခဲ့ကြပါတယ်။ကမ်ပရင်းစီယိုကတိုက်ခတ်မှုမှာတော့အရသာ6ဦးနဲ့ရဲတပ်ဖွဲ့အတူဒဏ်ရာရရှိခဲ့ကြတာပါ။တိုက်ခတ်မှုတစ်ခုဟာဆက်နွယ်မှုရှိတဲ့အကြောင်းကက်တလိုနီးယားပြည်ရဲ့ဝန်ကြီးကပြောပေမဲ့အသိစိတ်ကတော့ရှင်းမပြပါဘူး။ကက်တလိုနီးယားဒေသကအဲဒီလုံးမှာမနေ့ကပေါက်ခွဲမှုဖြစ်ပွားပြီးလူထုတိုက်ဆုံးတဲ့ဖြစ်ရတဲ့အခုနောက်ဆုံးကားနဲ့တိုက်ခတ်မှုတွေဟာဆက်နွယ်မှုရှိနေတယ်လို့လည်းရဲတပ်ဖွဲ့တွေကယူဆထားပါတယ်။ ISIS ဆရာဖွဲ့ကတော့ဘာစီလိုနာမြို့ကတိုက်ခိုက်မှုကသူတို့ဖို့နေတဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။